နာမရေပိုင်နက်ထဲမှာသိမ်းယူချတဲ့မြောက်ကိုရီးယားတင်မောတစ်စင်းကိုပြန်လွတ်ပေးဖို့မြောက်ကိုရီးယားကပနမနိုင်ငံကိုတောင်းဆိုလိုက်ပါတယ်။အခုသိမ်းယူချတဲ့တင်မောမှာပါတဲ့ကျူးဘားနိုင်ငံကိုတင်ပို့မဲ့လက်နက်တွေဟာတရားဝင်ရောင်းဝယ်မှုတစိ့တစ်ပိုင်းဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးဌာနကဗုဒ္ဓဟူးနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဒီတင်မောဟာကျူးဘားကလက်နက်ဟောင်းတွေကိုမြောက်ကိုရီးယားကပြင်ပေးဖို့သဘောတူညီမှုရယူပြီးတည်ဆောင်လာတဲ့သုံးခုမရတဲ့လက်နက်တွေဖြစ်တယ်လို့ဆိုပါတယ်။ချုံချုံကန်းလို့အမည်ရတဲ့ဒီသင်္ဘောနဲ့အတူသင်္ဘောမှာလိုက်ပါလာတဲ့ဝန်ထမ်းတွေကိုချက်ချင်းပြန်လွှတ်ပေးဖို့လဲကြေညာချက်မှာတောင်းဆိုထားပါတယ်။ဒီမတိုင်ခင်နိုင်ပိုင်းကတော့မြောက်ကိုရီးယားသင်္ဘောဟာကုလသမဂ္ဂရဲ့အရေးယူတန်ခတ်မှုကိုချိုးဖောက်ပြီးလက်နက်တွေမှောက်ခိုတည်ယူနေတယ်ဆိုတဲ့ဆွဆွဲချက်တွေဖြစ်နေတာကြောင့်ပနမဆူရကသူတို့တည်ယူထားတဲ့သင်္ဘောကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂကိုတောင်းဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုကင်တွယ်ရမလဲဆိုတာကိုကုလသမဂ္ဂကိုအကူအညီတောင်းထားတဲ့အကြောင်းပနမလုံခြုံရေးဆိုင်ရာဝန်ကြီးဟိုဆေးရီယယ်မူလီနိုကပြောဆိုပြီးတော့ဒီသင်္ဘောကိုကုလသမဂ္ဂအနေနဲ့ထိန်းသိမ်းထားဖို့အတွက်ပနမကနေလွှဲပြောင်းပေးဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်ရှင်။